ကာဇာကမ်းမြောင်ဒေသမှာဆစ်ဆင်နေတဲ့အစ္စရေးကိုအမေရိကန်ကလက်နက်တင်ပို့မှုရပ်ဆိုင်းထားဖို့အမေရိကန်ဒီမိုကရက်ပါတီဝင်အောက်လွှတ်တော်အမတ်40ကသမ္မတဂျိုးဘိုင်ဒန်ကိုတောင်းဆိုလိုက်ပါတယ်။အမေရိကန်ခြေဆိုင် Wall Central Kitchen ပရာဟိတအဖွဲ့ဝင်9ယောက်တိုက်ဆုံခဲ့တဲ့အစ္စရေးရဲ့တိုက်ခိုက်မှုကိုအပြည့်အဝစုံစမ်းပေးဖို့နဲ့ဒီတိုက်ခိုက်မှုဟာအမေရိကန်နဲ့နိုင်ငံတကာဥပဒေကိုချိုးဖောက်မှုရှိမရှိမသိရခင်အစ္စရေးအတွက်လက်နက်တင်ပို့မှုတွေရပ်ထားဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအပါအဝင်ဒီမိုကရက်လွှတ်တော်အမတ်တွေကသမ္မတဘိုင်ဒန်ကိုအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ကြတာပါ။အစ္စရေးအတွက်အမေရိကန်လွှတ်တော်ကအရင်ထဲကခွင့်ပြုထားတဲ့လက်နက်တွေပို့ပေးမယ်လို့သမ္မတဘိုင်ဒန်ကမကြခင်ကပဲကြေညာထားချိန်မှာသမ္မတရဲ့ပါတီတွေကသူ့အပေါ်ထောက်ခံသူတွေကဆုံးဖြတ်ချက်ကိုပြန်သုံးသပ်ဖို့အလေးနဲ့တိုက်တွန်းပြောကြားခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားအပါအဝင်နိုင်ငံစုံကပရာဟိတအကူအညီပေးသူတွေတည်ဆုံခဲ့ရတဲ့တိုက်ခိုက်မှုဟာတမင်ရည်ရွယ်တာမဟုတ်တဲ့မာယွတ်မှုဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ပြောခဲ့တဲ့အတိုင်းမှန်ကန်တယ်ဆိုရင်လုံးဝလက်မခံနိုင်တဲ့မာယွတ်မှုဖြစ်တယ်လို့အိတ်ဖွင့်ပေးစာထဲမှာလွတ်တော်မတ်တွေကပြောကြားထားပါတယ်။ကာတာဒေသမှာရှိနေတဲ့အပြစ်မဲ့ပြည်သူတွေလူသားချင်းစာနာမှုအကူအညီပေးနေသူတွေမထိခိုက်အောင်အစ္စရေးကမလုပ်သေးရေးဂါဇာဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်အောင်အစ္စရေးကလက်တွေဆောင်ရွက်ပေးနိုင်မပေးနိုင်သေး၍လက်နဲ့ပို့ဆောင်မှုတွေကိုရပ်ထားပါလို့ဒီမိုကရက်အောက်လွှတ်တော်အမတ်တွေကတိုက်တွန်းပါတယ်။ဒီမိုကရက်ပါတီမှာရောဝါရှင်တန်နိုင်ငံရေးလောကမှာပါဩဇာညောင်းတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာအစ္စရေးပေါ်အမေရိကန်ရဲ့ထောက်ပံ့မှုကိုအမြဲအားပေးလာသူတယောက်ဖြစ်ပါတယ်။ဒါပေမဲ့ဂါဇာမှာအစ္စရေးတို့စစ်ဆင်နေတဲ့6လအတွင်းကလေးငယ်တဲ့အမျိုးသမီးအပါအဝင်လူပေါင်း3000ကျော်သေဆုံးနေတာကြောင့်အမေရိကန်အစိုးရကအစ္စရေးစစ်တပ်ကိုထောက်ပံ့ကူညီမဲ့ကိစ္စအပေါ်လူသိရှင်ကြားကန့်ကွက်ကြောင်းပြသလိုက်တာဖြစ်ပါတယ်။